မင်္ဂလာပါဗျာ
RFA
ကိုခုလိုကြာရောက်ပြီးတော့ဖြည့်ချပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ဥတည်ပါတယ်ဗျာပါပါဦ
းဦးဇင်းလည်းဖြည့်ချခွင့်ရလေးဝမ်းမြောက်ပါတယ်
ဒီမှာဗျာပထမဆုံးအနေနဲ့ပေါ့နော်ဒီအရှင်ဆန္ဒတိကဆိုတာဒီတနိုင်ငံလုံးကတည်ကြတာဒီပြည့်ပฏิပတ်တွေကိုစူးစမ်းအားထုတ်ရင်းနဲ့ပဲဒီ project လုပ်ငန်းတွေအများကြီးလုပ်တယ်ပေါ့နော်အဲ့ဒီအထက်မှာမာဒီဆရာတော်လုပ်တဲ့အထက်မှာပညာရေးနဲ့ပတ်သက်တဲ့ project ကအဓိကလို့ဖြစ်နေပါတယ်ဗျာအဲ့တော့ဒီပညာရေးဆိုတာဘလောက်တောင်အရေးကြီးတယ်လို့ဆရာတော်ခံယူထားလို့ပညာရေးနဲ့ပတ်သက်တဲ့ project လုပ်ငန်းတွေကိုအဓိကထားလုပ်ဖြစ်တာပါလဲဗျာ
ပညာရေးဆိုတာလူတူချင်းရဲ့ဘဝတူတက်မှုတွေရောတိုင်းပြည်တစ်ခုလုံးလူ့ဘဝစည်းတစ်ခုလုံးရဲ့ဖွံ့ဖြိုးတူတက်မှုတွေရောအဓိကအကြဆုံးအခြေခံအကြဆုံးရည်တောင်းမြင့်ဖြစ်ပါတယ်ပညာဆိုတာကအကောင်အဆိုးအကြောင်းကျိုးကိုအမှားမှန်တဲ့တကွာပိုင်ပိုင်ခြားခြားသိတဲ့သဘောတရားကိုခေါ်တာပေါ့နော်အဲ့တော့အကောင်အဆိုးအမှားမှောင်အကြောင်းကျိုးနဲ့တကွာပိုင်ပိုင်နဲ့သိမှသာလျှင်အကောင်တွေကိုလှုပ်ဆောင်ပြင်မယ်အဆိုးတွေကိုရှောင်ကျင်ပြင်မယ်အမှားတွေကိုရှောင်ကျင်ပြင်မယ်အမှန်တွေကိုလှုပ်ဆောင်ပြင်မယ်အကောင်တွေအမှန်တွေကြီးပဲလှုပ်ဆောင်ပြင်မှသာလျှင်အဲ့ဒီလူတစ်ယောက်ရဲ့ဘဝအဲ့ဒီလူ့ဘဝစည်းတစ်ခုရဲ့ဘဝအခြေအနေတွေကဖွံ့ဖြိုးတူတက်သွားနိုင်တာပေါ့ဥစဉ်တော့ဘုရားဘာသာနယ်ပြမှာလည်းပညာသမားအာဘာနတ်တိဆိုတာရှိတာပေါ့နော်ပညာနဲ့တူတဲ့အလင်းရောင်ဆိုတာမရှိဘူးအဲ့တော့ပညာဆိုတာတကယ်တော့အလင်းရောင်ပဲပေါ့နော်ဟိုကိုမသွားတဲ့နယ်လမ်းသွားတဲ့နယ်လမ်းရှောက်တဲ့နယ်လမ်းမရှောက်တဲ့နယ်လမ်းခွဲခြားပြနိုင်တာလည်းပညာဆိုတဲ့အလင်းရောင်ပဲခွဲခြားပြနိုင်တာပေါ့အဲ့ဒီအလင်းရောင်ဆိုတဲ့နေရာမှာလူသားတွေအဓိကမိခွန်အားထားနေရတာနေနဲ့လာပေါ့လေအဲ့တော့နေရောင်နဲ့လာရောင်ပေါ့အဲ့တော့အတက်ပညာကိုတော့ဥစဉ်ကနေရောင်နဲ့တင်စားပြီးတော့သတ်မှတ်ထားတယ်ပေါ့နော
်
အသိပညာကိုတော့လမ်းရောက်နဲ့တင်စားပြီးတော့သတ်မှတ်ထားပါတယ်နေအောင်ရှိမှသာလင်လူသားတွေကလှုပ်တင်လှုပ်ထက်တဲ့အလုပ်တွေလှုပ်ဆောင်နိုင်ကြတယ်ကိုယ့်ရဲ့စာဝန်တွေအကြမ်းရေးအတွက်ရုံးကန်လှုပ်ရှားနိုင်ကြတယ်ပေါ့နော်ဒီလမ်းရောက်နဲ့ထိတိမှုရှိမှလည်းလူတွေကအေးအေးချမ်းချမ်းလေးနေခွင့်ရကြတယ်လမ်းရောက်အောင်မှစိတ်ဓာတ်အင်အားတွေအပြည့်အဝရကြတယ်ပေါ့အဲ့တော့ဒီအတတ်ပညာတွေသိအောင်လည်းပဲစူးစမ်းကြရမှာပါပဲဒါမှလူတူချင်းရဲ့ဒီစာဝန်တွေအကြမ်းရေးအဆရှိတဲ့ဘဝဖွံ့ဖြိုးတိုးတက်နိုင်တာပေါ့အဲ့ဒါအပြင်လူသားချင်းကိုယ်ချင်းစာနာတက်ဖို့တစ်ဖက်သားရဲ့ခံစားချက်တွေကိုနားလည်ဖို့မျှဝေခံစားနိုင်စွမ်းနေရှိဖို့ဟိုတစ်ဖက်သားအပေါ်မှာကုညီဆောင်ရှောက်ခြင်းနဲ့စိတ်ဓာတ်တည်နှူးညံ့သိမ်မွေ့တဲ့စိတ်ဓာတ်တည်အားကောင်းလာဖို့တကြတော့လည်းအသိပညာလည်းလိုအပ်ပါတယ
်ဒ
ါကြောင့်အတတ်ပညာရောအသိပညာရောနှစ်မျိုးလုံးအရေးကြီးတဲ့အတွက်ကြောင့်မလို့အတတ်ပညာအသိပညာနှစ်မျိုးလုံးကိုကိုယ်စွမ်းနိုင်တဲ့လောက်လေးကုညီဆောင်ရှောက်ပေးတဲ့ပညာရေးပရိဟိတကိုဥစဉ်လှုပ်ဆောင်ပြနေတာပါ
တမပါဆရာတော်ဆယ်တန်းအောင်ခဲ့တဲ့တုန်းကဂုံတို့6ပါးသားလဲရခဲ့တယ်ဗမာတနိုင်ငံလုံးမှာလဲဒုတိယရခဲ့တယ်ပေါ့အဲ့တော့အဲ့လိုမျိုးဘဝကနေပြီးတော့ပညာရေးဆိုတာအဲ့ဒီလောက်အရေးကြီးတယ်ဆိုတာသိထားခံယူထားတဲ့ကြားကဘာကြောင့်ဒီပညာရေးလမ်းကိုကြောခိုင်းပြီးတော့ယဟန်တော်တပါးဘဝကိုခံယူခဲ့တာပါလဲဗျာ
အဲ့တော့ယဟန်သားမနေဝယ်လိုက်တဲ့သာသနာပံကူပြောင်းတော့တယ်ဆိုတာတကယ်တော့ပညာရေးကိုကြောခိုင်းတာတော့မဟုတ်ပါဘူးဒါပေမဲ့ပညာနယ်ပယ်တစ်ခုကနေတခြားပညာနယ်ပယ်တစ်ခုကူပြောင်းလိုက်တဲ့သဘောပဲပေါ့နော်လောကီပညာနယ်ပယ်ကနေလောကုတ္တရာပညာနယ်ပယ်ကိုကူပြောင်းလိုက်တာပါပဲသာသနာပံမှာလောရတဲ့အလုပ်တွေဆိုတာတကယ်တော့ပညာရေးလုပ်တွေပါပဲ
တမဖျာအဲ့ဒီသာသနာပံပညာရေးလောကုတ္တရာပညာရေးဆိုတာလေးကိုအကျယ်ရှင်းပြပေးပါလားဖျာ
ဒီသာသနာ၃ရက်ရှိတာပေါ့ပရိယတ်ရယ်ပฏิပတ်ရယ်ပฏิဝေဒရယ်အဲ့ဒီသာသနာ၃ရာလုံးဟာအကုန်လုံးပညာရည်တွေကြီးပဲပရိယတ်တိဆိုတာလည်းမြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေကိုလေ့လာရတယ်သင်ယူရတယ်ဒါလည်းပဲပညာရည်လုပ်ငန်းကိစ္စတစ်ခုပဲပေါ့နော်ပฏิပတ်ဆိုတာလည်းတရားဘာဝနာလုပ်အားထုတ်တယ်ဆိုတာယုတ်ရဏတရားတွေဖြစ်ပျက်တယ်အနေဆဒုက္ခအနတ္တတွေကိုသိအောင်အားထုတ်ရတာဖြစ်တဲ့အတွက်ကြောင့်ဒီပฏิပတ်အလုပ်ဆိုတာလည်းဖြစ်စေယုတ်ဏတရားတွေကိုဖြစ်စေအခက်တန်လေးမှာဖြစ်နေတဲ့သဘောအမှန်တိုင်းသိအောင်အားထုတ်ရတာဖြစ်တဲ့အတွက်ပฏิပတ်ဆိုတာလည်းတကယ်တော့ပညာရည်လုပ်ငန်းတစ်ခုပါပဲဒီပရိယတ်ပညာရည်နဲ့ပฏิပတ်ပညာရည်ဒီနှစ်ခုအကောင်မုံတန်ဖြစ်သွားလို့ရင့်ကျက်သွားလို့ပြေဝသွားတဲ့ဒီနေ့မှာရရှိမဲ့မေဖို့နိဗ္ဗာန်ဆိုတဲ့သဘောတရားဟာလည်းပညာပဲပေါ့နော်မဉ္ဇဉ်ဖွဉ္ဇဉ်ကိုရမှတယ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာလေအဲ့တော့ပฏิဝေဒလို့ခေါ်တဲ့မဉ္ဇဉ်ဖွဉ္ဇဉ်ဆိုတာလည်းတကယ်တော့ပညာပဲဖြစ်နေပြန်တာပေါ့အဲ့တော့ပညာရေးကိုအထူးစိတ်ဝင်စားတဲ့သူတရားအနေနဲ့ဒီလောကီပညာထက်ပိုပြီးတော့အစင်းနဲ့မျက်မှောက်သွားတဲ့လောကုတ္တရာပညာကိုလေ့လာစီးပူးခြင်းနဲ့အတွက်ကြောင့်လောကီပညာနယ်ပယ်ကိုဆွံ့လွတ်ပြီးတော့လောကုတ္တရာပညာနယ်ပယ်ကိုကူးပြောင်းလိုက်တဲ့သဘောပါပဲအဲ့တော့ယဟန်တစ်ပါးရဲ့လုပ်ငန်းကပရိယတ်နဲ့ပฏิပတ်ဆိုတဲ့ပညာရေးလုပ်ငန်းဖြစ်တဲ့အတွက်ကြောင့်ယဟန်တော်ဘာနဲ့အသင့်တော်ဆုံးဖြစ်တဲ့လူမှုရေးလုပ်ငန်းဟာပညာရေးပရဟိတပဲလို့ယုံကြည်တဲ့အတွက်ပညာရေးပရဟိတတော်ဥစဉ်စွမ်းနဲ့ဒီမှာလှုပ်ဆောင်ပေးပါတယ်
တင်ပါဗျာအခုလိုမျိုးမိန့်ကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဗျာ
ကောင်းပါပြီဥစဉ်လည်းခုလိုဖြည့်ချခွင့်ရတဲ့အတွက်အထူးပဲဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်